မြန်မာနိုင်ငံတွင်းကစနစ်တကျခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုကျူးလွန်နေတဲ့တွေရဲ့အရင်းမြစ်ကိုရှာဖွေဖော်ထုတ်ပြီးရေရှည်တည်တတ်မဲ့အဖြေရှာနိုင်အောင်အတွက်သက်ဆိုင်ရာအဖွဲ့အားလုံးကနှစတိုးပြီးပါဝင်ဖြည့်ရှင်းကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်တယ်လို့အတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖလိုရန်စီယာဆိုကိုနီနိုကတောက်ကြံနဲ့နယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
Today marks 6 years since the forced mass displacement of Rohingya people and other communities from Myanmar's Rakhine State.
မြန်မာနိုင်ငံရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေအစုလိုက်ထွက်ပြေးလာတာ6နှစ်ထဲကိုရောက်လာပါပြီ။ဒါပေမဲ့ရိုဟင်ဂျာတွေဟာအခုချိန်ထိအိမ်နီးချင်းဘင်္ဂလားဒေ့ရှ်အပါအဝင်ပြည်ပမှာရောပြည်ရင်းမှာပါအိုးအိမ်ရွှေ့ပြောင်းအခြေချနေရာဆဲပဲဖြစ်ကြောင်းပြောပါရယ်။ရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံကပြည်သူတွေဟာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်ရောမကြသေးခင်ကတိုက်ခတ်ခဲ့တဲ့မွန်ခါမ်ဆိုက်ကလုန်းမုန်တိုင်းဒဏ်ကြောင့်မှာဒုက္ခတွေကြုံနေရဆဲဖြစ်ပြီးတော့ကုလသမဂ္ဂအနေနဲ့ရိုဟင်ဂျာတွေနေရာရင်းကိုသူတို့သဘောနဲ့သူတို့ဘေးကင်းစွာတိုက်ခတ်ရှိရှိရေရှည်ပြန်နေနိုင်အောင်အခြေအနေတွေဖန်တီးပေးဖို့ဆက်ပြီးပံ့ပိုးနေပါတယ်လို့လည်းပြောပါတယ်။ဒါအပြင်အကြမ်းဖက်မှုတွေကြောင့်အိုးရင်ဆန့်ခွာထွက်ပြေးနေရတဲ့ဒေသတွေမှာဒုက္ခသည်တွေအကာအကွယ်ပေးမှုပိုပြီးကောင်းအောင်လုပ်တာနဲ့တစ်ချိန်တည်းမှာပဲလူသားဆန္ဒမှုအကူအညီလိုအပ်နေသူတွေကိုတုံ့ပြန်အကူအညီတွေပေးနေတယ်လို့လည်းပြောပါတယ်။မြမအရေးရေရှည်ဖြည့်ရှင်းနိုင်မယ့်နည်းလမ်းတွေကိုသက်ဆိုင်အဖွဲ့အလုံးကစုပေါင်းပါဝင်ပြီးဖြည့်ရှင်းကြဖို့လဲတိုက်တွန်းသွားပါတယ်။ဒုက္ခသည်တွေကိုနှစ်ရှည်လများလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းကျေးဇူးတင်စကားပြောကြားခဲ့တာပါ။